ထန်းနိုင်ငံမဲဆောက်မြို့မဲပရက်ကွက်အတွင်းကတုံးတက်အမြင့်ရှိတဲ့ကွန်ဒိုတိုက်ကန်တစ်ခုကိုဩဂုတ်လ29ရက်နေ့ကနယ်မြေအုပ်ချုပ်ရေးအာဏာပိုင်တွေကဝင်ရောက်စီးနှင်တာမှာဖုန်းကြီးနဲ့မဲတိလာရင်တွေအပါအဝင်အထောက်အထားမရှိတဲ့မြန်မာ40နီးပါးဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်း VOA သတင်းတောက်မှအေးအေးမှာကသတင်းဖိပို့ထားပါတယ်ခင်ဗျာ
။မဲဆောက်မြို့မဲပရက်ကွက်အတွင်းကတုံးတက်အမြင့်ရှိတဲ့ကွန်ဒိုတိုက်ကန်တစ်ခုကိုတဘာဝတရားရိပ်တာစခန်းအဖြစ်ဖွင့်ထားတာပါ။အဲ့ဒီထဲမှာဖုန်းကြီးတွေမေတီလာရင်တွေအပါအဝင်အရက်သားတွေကနေထိုင်ပါတယ်သူတို့တွေဟာမြန်မာပြည်ကတန်လင်းတဘာဝရိပ်တာနဲ့ဆက်ဆက်ပြီးထိုင်းနိုင်ငံထဲမှာလည်းစခန်းကွဲတွေထားပြီးဖွင့်လှစ်ထားတဲ့အသင်းဖြစ်ပါတယ်ဩဂုတ်လ29ရက်နေ့ကဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာဖုန်းကြီးတွေမေတီလာရင်တွေအပါအဝင်အထောက်ထားမဲ့40လောက်အဖမ်းခံရတဲ့အကြောင်းမျက်မြင်တွေ့လိုက်ရသူတဦးက VOA ကိုပြောပါတယ်
ဟုတ်ကဲ့ခဏကတော့အဲ့အဖုန်းကြီးပြောတဲ့ပတ်တလာဝတ်တော့ဝတ်ပြီးလို့ရှိရင်လူတွေတောက်ပြတ်တောက်ဟာဒီကဝင်ပါလူတွေရောတော့တောက်ကန်လူတွေစောက်ကြည့်နေကတော့အဲ့ဖုန်းကြီးအညာဝတ်တာဆိုလူတို့တိုင်းနေတော့ပါလက်မမရှိတဲ့အဲ့လက်မမရှိတဲ့အထောက်ထားမဲ့လူတွေတော့နော်ဒီစားအဖုန်းကြီးရဲ့ပတ်တလာလေဖုန်းကြီးနဲ့ပတ်တလာဆို20ဟိုအားနဲ့ဆိုတော့ဒီဖုန်းကြီးပတ်တလာပေါ့နော်လူတွေကအားလုံး40ကျော်ဖန်စီရမှုတော့
တဘာဝရိပ်တာစခန်းကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပရက်ကွက်မှာအခြေခံဖွင့်လှစ်ထားပြီးမဲကုအပါဝင်တခြားနေရာတွေစိတ်ယုံနေကြီးရွာတွေတည်းထိတခါတရံသွားရောက်အလူခံလေးရှိတယ်လို့လဲဒေသခံတဦးကပြောပါဗျ။အဲ
့တော့ရက်ကွက်ဒီမှာလိုက်အလူခံတယ်ရက်ကွက်ပေါင်းရက်ကွက်တွေအများကြီးသူလိုက်လို့တာမဲဆောက်မှာရှိတဲ့မြို့နယ်အဲ့ဟိုကြီးရွာတွေပ
ါတချို့ရက်ကွက်တွေထဲမှာတော့ကားတွေနဲ့လာရောက်ပြီးအလူခံတာစွန်းစားတာတရားဟောတာတွေလာလောက်တာရှိတယ်လို့လဲမဲဆောက်မြို့တီကေလေးရက်ကွက်ကမြန်မာတူကလည်းပြောပါတယ
်ဒီလိုပြောလို့ရဆိုတော့သူတို့မှာဒုက္ခတွေရှိတယ်လို့သူတီပေးရတာပေါ့ဘာမှမသမာပြားပြားနဲ့ခက်ခဲရှိတယ်သူမြိတ်ကမှာခဏဝေစားလိုက်ပြရတယ်လို့ပို့ပေးတယ်ပေါ့ဒါတော့မသူတို့ခက်ခဲရှိတယ်ပေါ့ခက်ခဲရှိတယ်ဒီလိုသူတို့ကကြီးနေတယ်ပေါ့အဆုံးကပ်ဘူးလေသူတို့ဒုက္ခတွေဆိုသူကသူ့စိတ်ကသူဝင်လာတာဆင်မသူမှလည်းမပင်ဘူ
းထိုင်းမြန်မာနယ်စပ်မှာဖွင့်ထားတဲ့အခုတဘာဝတရားရိပ်တာနဲ့ပတ်သက်လို့တော့ထိုင်းသတင်းတချို့မှာမြန်မာစစ်ကောင်စီဘက်ကလွှတ်ထားတဲ့လူတွေအဖြစ်တန်ရရှိကြောင်းရေးသားနေပါတယ်ဒီထဲမှာနေထိုင်နေသူတွေဟာစစ်ကောင်စီကိုစန့်ကျင်နေသူတွေရဲ့သတင်းကိုရယူဖို့စုရဲတစ်ခုလိုထားပြီးလုံဆောင်နေတာဖြစ်တယ်ဆိုပြီးထိုင်းကနာမည်ကြီးသတင်းဌာနတစ်ခုဖြစ်တဲ့မာတီချွန်သတင်းဌာနကလည်းရေးသားထားပါတယ်ဒါကိုတော့ထိုင်းအနာပိုင်နေဘက်ကအတီးပြုတ်ပြောဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းတစုံတရာတုံ့ပြန်တာမျိုးလည်းမရှိပါဘူးတဘာဝတရားရိပ်တာဟာအများအာယုံဆိုင်ခံရတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုတော့မဲဆောက်မြို့မှာနေထိုင်သူတဦးကပြောပြပါဗျာ
။သူတို့ဒီဘက်ကိုတဘာဝတရားရိပ်တာဆိုပြီးရောက်လာတဲ့အချိန်မှာတော့အဲ့အဆောက်အဦကို၅ရန်းနဲ့အချိန်မှာဖိုင်းဘက်ကတက်ဆိုင်တဲ့လူကြီးတွေပါတယ်။နောက်ဟိုဘက်ဗမာဘက်ကတက်ဆိုင်တဲ့လူကြီးတွေပါ။အခုရခါကြဒီအဆောက်အဦကို၅တဲ့အချိန်မှာကျွန်တော်ကစိတ်ဝင်စားတယ်။ဟောလဲတောက်ကြည့်နေပါ
။မဲဆောက်မြို့ကအခုစီးနှင်းခံရတဲ့တရားစခန်းကိုမြန်မာပြည်ကတဘာဝတရားရိပ်တာဆရာတော်အရှင်ဥတ္တမသာရကိုတိုင်းလာရောက်ကြွလာတာတွေရှိတယ်လို့ထိုင်းနိုင်ငံဘန်ကောက်မဟာချိုင်အပြင်အလုသမားတွေရှိတဲ့နေရာတွေမှာလည်းတရားပွဲတွေကျင်းပခဲ့မှုပါတယ်အလားတူတရားစခန်းလိုမျိုးလူနာတွေထားတဲ့စည်းရုံတစ်ခုကိုလည်းမဲဆောက်မြို့ရဲ့တစ်ဖက်ကမြောက်ဒီမြို့ဘက်မှာလည်းဖွင့်လှစ်ထားပါတယ်ထိုင်းနိုင်ငံမှာတန်ဃာတွေကိုတရားဝင်တန်ဃာလက်မှတ်အထောက်ထားနိုင်ငံကူးလက်မှတ်ရှိမှသာနေထိုင်ခွင့်ပေးတာဖြစ်ပြီးလူနေရက်ွက်တွေမှာတန်ဃာတွေနေထိုင်သတင်းသုံးတာမျိုးကိုလည်းခွင့်မပြုထားပါဘူးအခုဆိုရင်ဖမ်းမိတဲ့အထောက်ထားမဲ့ဖုံးတော်ကြီးတွေနဲ့မြန်မာနိုင်ငံသားတွေကိုဥပဒေတိုင်းစစ်ဆေးပြီးအရေးယူသွားမဲ့အကြောင်းထိုင်းအနာပိုင်တွေကပြောဆိုကြပါတယ်ရှင်